ကချင်ပြည်နယ်ဘက်မှာလက်နက်ကန်တိုင်းနာအဖွဲ့ကဖမ်းဆီးထားတဲ့လူစုတိုင်းနာ28ရာကိုပြန်လွတ်ပေးဖို့လူစုမျိုးသားဖွဲ့မျိုးတိုးတက်ရေးပါတီတွေကနေတောင်းဆိုနေပေမဲ့လည်းဒီကနေ့ထိတော့ပြန်လည်လွတ်မြောက်လာမှာမရှိသေးပါဘူး။ဖမ်းဆီးခံရသူတွေဟာကချင်လွတ်လပ်ရေးတပ်မတော်ကနေတာဝန်ထမ်းဆောင်မှုခေါ်တာဖြစ်ကြောင်း KIA ဥက္ကဋ္ဌကပြောပါတယ်။ဒါပြင်စီးရေးအခြေအနေအရမြကြီးနားစွန်ပါပေါ်ပူတာအိုလမ်းပေါ်ကတရားနှစ်ဆွနဲ့လမ်းတွေကို KIO ကဖျက်ဆီးခဲ့တယ်လို့ပူတာအိုဒေသခံတွေအတွက်လမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စီးဆင်းရေးမှာအခက်တွေ့နေရတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေကို Time to Site ပြည်မြန်မာပိုင်းတောင်နိုင်ငံကတင်ဆက်ထားပါတယ
်။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ပူတာအိုနဲ့ချီပွေမြို့နယ်ကလူစုတိုင်းလမ်း28ရောက်ကို KIO ကချင်လွတ်လပ်ရေးဖွဲ့ကနေဖမ်းဆီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးKIO ရုံးလည်ကိုတင်ပြထားပေမဲ့အကြောင်းဆူချလာတာမရှိဘူးလို့လူစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးစီဖာလာလူကပြောပါတယ
်။ကျွန်တော်တို့မနေ့ကတော့သဘောထားထုတ်ပြန်ချက်ထုတ်လိုက်တဲ့နောက်ပိုင်းကခဏချုပ်ကိုကျွန်တော်တို့စာတော့ပို့ထားပါတယ်ခင်ဗျာ။အခုထိကဘာမှဆူချမှုရှိသေးဘူး။ဒီပါလားဆိုရင်ကျွန်တော်တို့ပူတာဦးက5ဦးပါမယ်။မစ်စင်းကစီဇက်က12ဦးပါမယ်ခင်ဗျာ။ဝိုင်းမော်မခေါ်ရောင်က2ဦး28ရက်နဲ့ဖမ်းတဲ့9ရက်ကတော့မစ်စင်းကချက်ပေါင်ချန်ကဖြစ်တယ်။ဒီပြည်ပြည်တစ်ဖက်ကမှဖမ်းသွားတာသူတွေကတော့ဒီစုတွေကအရင်ရတဲ့ခံစီပြီးတော့စစ်သားလုပ်ခိုင်းတာလို့ဒါလည်းမရှိနေပါလေခင်ဗျာ
ဒီစုတိုင်းသားတွေကိုပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့နဲ့28ရက်နေ့တွေမှာ KIA ကချင်းလွတ်လပ်ရေးတပ်မတော်ဘက်ကဖမ်းဆီးသွားတာဖြစ်ပြီးတရင်ဆန္ဒမရရှိသေးဘူးလို့ဦးစီဖာလာလူကပြောပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့ကချင်းလွတ်လပ်ရေးဖွဲ့ KIA ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးမော်ဘူးကအခုလိုရှင်းလင်းချက်ပေးပါတယ
်ဒီစုတရားနဲ့ကျွန်တော်တို့ကချင်းပြည်ခင်ဗျာကချင်းတိုင်းသားပါကျွန်တော်တို့ကတော်လည်းတာဝန်တွေကိုထမ်းဆောင်ပေးကြတော့အလုံးမှာတာဝန်ရှိကြတယ်တာဝန်ထမ်းဆောင်ဖို့ခုလေးလုပ်တာဖြစ်ပါတယ်လူငယ်တွေကျန်းမာတဲ့ဒီအရေးရောက်တဲ့ကျွန်တော်တို့အတိုင်းတိုင်းမှာတာဝန်တွေကိုထမ်းဆောင်ပေးဖို့ကျွန်တော်တို့ကလည်းရှိပါတယ
်တချင်းချင်းတဲ့အင်းမှာလူစုရှမ်းလီစတဲ့လူမျိုးစုတွေပေါ်မှာလူသစ်စုဆောင်လာတွေမကြာခဏဖြစ်ပွားလေးရှိပါတယ် KIA ကလည်းအသိအဓမ္မဖမ်းဆီးခေါ်ဆောင်ခံစားရတဲ့လူတွေကိုအများဆုံးပြန်လွှတ်ပေးဖို့နဲ့ငင်းချင်ရရရှိရေးအတွက်သက်ဆိုင်ရာဖွဲ့စည်းတွေကိုအများဆုံးတိတ်ဆုံညှိနှိုင်းပြေရှာဖို့လူစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကလည်းတလင်းလိုက်နေမှာကြီးညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့မှာတချင်းပြည်နယ်မြကြီးနားစွန်ပရာပုံပူရာအိုလမ်းပေါ်ကသရမ်းစင်းကို KIU ကလည်းဖျက်ဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ KIU ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်
ကိုချင်းကသူ့ရဲ့ပြီးမှလည်းအမြင်ထားဖြစ်နေတာအဲ့ဒီစုဝေးကိုပြန်တုံးတက်စီတော့ကျေရီကတိုးထင်းမှာရှိနေတယ်ဒီကရှိတဲ့နေရာမှာတတ်မတော်ဘက်ကနေလာမှပြစ်စီရဲလို့ကလာမှတိုက်တာပေါ့ဆိုတော့သူတို့အကြောင်းထိုးတဲ့နေရာအတွက်မှာလက်နက်ပစ္စည်းရာတွေဒီလာတဲ့လမ်းကြောင်းကိုဆက်တော့တဲ့သဘောမျိုးနဲ့လမ်းမသားတွေဆက်လိုက်တာဖြစ်ပါလား
စုံရာပုံပူရာဦးလမ်းမပေါ်ကသရမ်းနေစင်ဖြတ်စီပြီးလမ်းပြသွားလို့ပူရာဦးဒေသခံတွေအတွက်လမ်းမဆက်တော့ရေးနဲ့ကုန်စီစီစဉ်မှာဆက်တွေ့နေတယ်လို့လူစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးစီဘာလာလူကပြောပါတယ
်ဒီလားဆိုလို့ရှိရင်ပူတော်အိုခရိုင်ရဲ့အသက်သွေးကျော်လို့တော့ပြောလို့ရတယ်တခုတည်းတော့ပြည်တော်စုလမ်းမကြီးဖြစ်တယ်တခြားလမ်းလည်းရှိတယ်တွေ့ဖြစ်ရတော့ကျွန်တော်ကိုစီစင်းစင်းမှုကျတော့သွားမယ်လမ်းမဆက်တွေသွားလို့ကပြတ်တော့သွားတယ်အဲ့တော့ကျွန်တော်ပူတော်အိုဟာဆိုလို့ရှိရင်ဒီမစ်စင်းကဒီအောက်ပိုင်းကနေစားနာရေးခံလူအတုံးဆောင်မှစားစတုံးစီရစားမျိုးမှန်ပြီးတော့တက်ရှင်ရတဲ့ဆရာတို့ဖြစ်ပါလေဆက်တော့ရှိနေစမတဇင်းမြင့်တော်တယ်စားတော့ကိုမျက်စိတွေအစမတဇင်းမြင့်တော်တယ်တော်လေးဒုက္ခရောက်နေကြတယ်ခင်ဗျာ
ကြီးကြီးနားကလည်းပူတာအိုသိမိုင်းဆရာကျော်ကွာဝေးရှိတဲ့လမ်းကြောင်းဟာပူတာအိုဒေသရဲ့ကုန်စီကုတန်သွားလာရေးအတွက်အသီးစားသုံးပြုနေရတာဖြစ်ပါတယ်လက်ရှိကချင်ပြည်နယ်စွန်ပရာပုံမန်စီမြကြီးနားမိုးကောင်းတနိုင်းမြို့နယ်ဒေသတွေမှာမြမသမတော်နဲ့ KIA ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေရက်ဆက်ဆုတ်လို့ဖြစ်ပွားနေပါတယ်မနေ့ကတနိုင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့တနိုင်းမော်လုတ်ကသဖောင်ခါဟာပြန်မထွက်နိုင်သေးပါသိမိနေစေလို့ကချင်လူမှုဖူးပြင်းရေးဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ
်နောက်ဆုံးအခြေအနေကသဖောင်ဝန်ကျင်ကသိမိနေသေးတယ်ဒါမှရခိုင်ကမရှိတော့တာတို့ကလူစားရတဲ့အခြေအနေပြောတယ
်စီရီပရိပခါလူဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာသမ္မတော်နဲ့ KIU တို့ရဲ့ဖမ်းဆီးမှုအပါဝင်လူကိုယ်ရေးချိုးဖောက်မှုတွေမကြာခဏဖြစ်ပွားလေ့ရှိပါတယ်KIU ဟာ UGSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဦးဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ရဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ SCNCC ဖွဲ့ဝင်ဖြစ်သလို NCA လမ်းကြောင်းကိုလက်မခံနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
ခုနကကိုရင်တက်ဆက်ပြထားတာဖြစ်ပါတယ်